မြန်မာနဲ့အင်္ဂလိပ်ချင်းထိုင်းနဲ့တရုတ်နယ်စပ်မှာရှိတဲ့တိုင်းဒေသကြီးနေထိုင်ရာဒေသတွေကျောမှာမြန်မာစစ်တပ်ကတိုက်ခိုက်မှုတွေကိုတိုးပြီးလှုပ်လာနေတယ်လို့ထိုင်းရှေ့ဆိုင် Fiberman Rangers အဖွဲ့ကပြောပါတယ်။ Security အာဏာသိမ်းပြီးချိန်ကစပြီးတော့မြန်မာစစ်တပ်ကမြို့ပြနဲ့ဆန္ဒပြပြည်သူတွေကိုရင်ချေမုန်းတာမဟုတ်ဘဲနေဆက်ဒေသတွေမှာပါတိုက်ခိုက်မှုတွေတိုးပြီးလှုပ်လာနေတယ်လို့ FBI အဖွဲ့အကြီးအကဲ David Hubin ကဒီဝေကိုပြောပါတယ်စစ်တပ်အနာတင်းခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်တစ်ခုထဲမှာပင်လူပေါင်း300ကျော်အိုးအိမ်ဆောက်ခွာထွက်ပြေးနေရတာဖြစ်ပြီးလူတွေငင်းငင်းလေးမပြန်ရင်းကြသေးပဲဖြစ်နေတာကြောင့်စစ်တပ်ကဒါဆက်ပြီးတော့ဖိအားပေးနေမယ်ဆိုရင်ဒီဒုက္ခတွေတောက်တုံးနေတဲ့အစားနဲ့ရိတ်ခါပါပြက်လက်ပြီးအငက်ပြီးနဲ့တေဆုံးတဲ့အထိဖြစ်လာနိုင်တယ်လို့လည်းပြောပါတယ်ကရင်ပြည်ကင်းရင်နဲ့တချင်းပြည်နယ်တွေမှာလည်းဒေသခံကာဝေးတပ်တွေနဲ့စစ်တပ်တွေတိုက်ပွဲတွေဖြစ်ပေါ်နေတဲ့အတွက်အိုးအိမ်ဆောက်ခွာထပ်ပြရသူတနေ့တခြားတိုးလာနေတာပါFBI အဖွဲ့ကဒီတိုက်ပွဲဖြစ်ပေါ်တဲ့ဝင်းလန်ခေါင်ဖျားဒေသပြည်သူတွေအတွက်ဆန်ကနေကျောင်းစာအုပ်ထိလိုအပ်တဲ့ပစ္စည်းမျိုးစုံပေးဖို့ထောက်ပံ့နေတဲ့အပြင်စေဝါကုသပေးဖို့အတွက်ပါရာနဲ့ချီတဲ့စေတနာဝန်ထမ်းတွေဆွလွတ်ပြီးအကူအညီပေးနေတယ်လို့ပြောပါတယ်။ကုလသမဂ္ဂကတော့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေအိမ်ဆောက်ခွာထွက်ပြရသူ2000ခွဲလောက်ရှိပြီးလာမဲ့လရဲ့အတွင်းလူပေါင်း300ချီအမြတ်ပြီးချုပ်နေရတယ်လို့ပြောကြတာပါ။